မနက်ကအတွင်းကနေရာဒေသအတော်များများမှာမိုးတက်ထန်ပြီးရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့တာကြောင့်အနည်းဆုံးလူ30ဦးသေဆုံးပြီး၃သိန်းခွဲနေပါနေရာဆွန့်ခွာထွက်ပြေးခဲ့ကြရတယ်လို့မြန်မာအစိုးရကတင်းလှည်နေမှာသတင်းထုတ်ပြန်ပါတယ်။လွန်ခဲ့တဲ့လနှစ်ငယ်အတွင်းတိုင်းဒေသကြီး73ခုမှာမိုးတက်ထန်စွာရောက်တွန်းခဲ့တာကြောင့်ဒေသကတုံသိန်းခွဲနေပါကိုပေးကင်းရန်ရွှေ့ပြောင်းပေးခဲ့ရတယ်လို ကိုလုံးရေးစခန်းတရားသုံးတဲ့ချက်ခုမှာစက်တင်ဘာလ၂ရက်နေ့အထိကြီးစုဆောင်ရှောက်ထားတယ်လို့ဆိုပါတယ်။အခုရေဘေးတင်တည်သူတွေထဲမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကပဲခူးတန်းဒေသကြီးအတွင်းမှာရှိတဲ့စွာဆယ်ကျိုးပေါက်သွားတဲ့အတွက်ထွက်ပြေးတင်းချောင်လာသူ၅000လောက်လဲပါဝင်တယ်လို့ဆိုပါတယ်။စွာဆယ်ကျိုးသွားတဲ့အတွက်အနည်းဆုံးလူခုနှစ်ဦးလောက်တည်ဆုံးခဲ့ပြီးအနည်းဝန်းကျင်မှာ